နွေရာသီလန်ဒန်အိုလံပစ်အမျိုးသမီးမီတာတရာရေကူးပြိုင်ပွဲမှာအမေရိကန်ကဒေနာဗော်မာကကမ္ဘာစံချိန်ချိုးပြီးရွှေတံဆိပ်ဆုစခုသွားပါတယ်။ဒေနာဗော်မာဟာမီတာတရာကို 55.89 စက္ကန့်နဲ့ပထမတရုတ်နိုင်ငံကလူရင်းကဒုတိယဩစတြေးလျနိုင်ငံသူအလစ်ဆီယာကော့စ်ကတတိယအသီးသီးရရှိခဲ့ကြတာပါ။မီတာတရာလက်ဆင့်ကမ်းအမျိုးသားရေကူးပြိုင်ပွဲမှာပြင်သစ်အမျိုးသားရေကူးအသင်းကလွန်ခဲ့တဲ့၄နှစ်ကတည်တည်လေးနဲ့ကတ်ရှုံးခဲ့တဲ့အမေရိကန်အသင်းကိုကြော်တက်ပြီးရွှေတံဆိပ်ဆုခုသွားပါတယ်ရုရှားအသင်းကတတိယကြီးတစိရရှိသွားပါတယ်အမျိုးသမီး52ကီလိုဂရမ်ဂျူဒိုပွဲစဉ်မှာမြောက်ကိုရီးယားကအန်ကွန်အီကဂျူဘွားကယာနက်ဘွားမွိုင်းအကိုစတာကိုအနိုင်ရပြီးရွှေတစိစုခုသွားပါတယ်အမျိုးသား၄မှာပြိုင်ပွဲမှာလည်းမြောက်ကိုရီးယားကအုံချန်အုံမြူချိုးကရွှေတရုတ်နဲ့အဇာဘိုင်ဂျန်ကငွေနဲ့ကြီးအသီးသီးစုခုနိုင်ခဲ့ကြပါတယ်အမျိုးသား66ကီလိုဂရမ်ဂျူဒိုပွဲစဉ်မှာဂျော်ဂျီယာနိုင်ငံကလက်ရှာရှက်ဖ်တာတူအာရှစ်ဗလီကရွှေတံဆိပ်ဆုရရှိပါတယ်။အမျိုးသားဘတ်စကတ်ဘောအဖွင့်ပွဲစဉ်တွေမှာ NBA နာမည်ကြီးကစားသမားတွေပါဝင်တဲ့ American အသင်းနဲ့ပြင်သစ်အသင်းတို့ရှင်ပြိုင်ကြရမှာ American အသင်းက68မှတ်81မှတ်နဲ့အနိုင်ရရှိခဲ့ပါတယ်ရှင်။